အခုလိုဒီနေ့ညနေ 9:00 လောက်ခရဲနုရောင်အင်ဂျီနဲ့ဒေါန်ဆန်းစုကြည်ဟာသူချံဝါကစောင့်နေတဲ့ပြည်သူတွေကိုနှုတ်ဆက်စကားပြောခဲ့တဲ့နောက်ပိုင်းမှာဒီပြပကရောက်နေတဲ့မြန်မာနိုင်ငံကပြည်သူတွေလည်းစိတ်လှုပ်ရှားစွာနဲ့ဝမ်းပန်းသက်သာကြိုဆိုခဲ့ကြပါတယ်။ဒါအပြင်နိုင်ငံတကာကခေါင်းဆောင်တွေသမ္မတဘရက်အိုဘားမာ EU ဥရောပသမ္မတဂျာမနီဝန်ကြီးချုပ်ထိုင်းနိုင်ငံသားရေးဝန်ကြီးနောက်အာဆီယံအတွင်းမှုချုပ်တို့စသဖြင့်လည်းဒေါန်ဆန်းစုကြည်လွတ်မြောက်လာတာနဲ့ပတ်သက်ပြီးတော့ကြိုဆိုပြီးတော့တုံ့ပြန်ခဲ့ကြပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ဟာဒီကနေ့စနေနေ့ညနေ 9:00 ခွဲပတ်ဝန်းကျင်လောက်မှာနေအကျယ်ချုပ်ကနေပြန်လည်လွတ်မြောက်လာပြီးဖြစ်ပါတယ်။အခုလိုဒေါန်ဆန်းစုကြည်လွတ်မြောက်လာတဲ့အပေါ်မှာနိုင်ငံတကာခေါင်းဆောင်တွေကရောပြည်တွင်းဒီမိုကရေစီအင်အားစုတွေကပါကြိုဆိုလိုက်ကြပြီးတော့ဂျပန်နိုင်ငံယိုကိုဟာမာမြို့မှာရောက်ရှိနေတဲ့အမေရိကန်သမ္မတအိုဘားမားကလည်းကြေညာချက်ထုတ်ပြန်ပြီးတော့အခုလိုဒေါန်ဆန်းစုကြည်လွတ်မြောက်လာတဲ့အပေါ်မှာကြိုဆိုလိုက်ပါတယ်။ဒါ့အပြင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းဒေါန်ဆန်းစုကြည်နေအကျယ်ချုပ်ကနေလွတ်မြောက်လာတာကိုကြိုဆိုလိုက်ပြီးတော့လွတ်ပေးတင်တာကြာပြီဖြစ်တယ်လို့ပြောလိုက်ပါတယ်။တစ်ဆက်တည်းမှာပဲဂျာမနီဝန်ကြီးချုပ်အန်ဂျယလာ မာကယ်နဲ့ဥရောပသမဂ္ဂဥရောပကော်မရှင်ဥက္ကဋ္ဌဟိုဇေးမန်နွယ်ဘရိုဆိုတို့ကလည်းဒေါန်ဆန်းစုကြည်ဟာကမ္ဘာတဝန်းရဲစွမ်းတက်တည်နဲ့မျောလင့်ချက်ရဲ့တင်ဂီတာဖြစ်တယ်လူခွင့်ရေးကြိုးပမ်းမှုရဲ့ပြရုပ်ဖြစ်တယ်လို့ပြောလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်မစ္စတာတိုမတ်အိုဟေးကင်ဒါနာကတော့ဒေါန်ဆန်းစုကြည်လွတ်မြောက်လာတာကိုအခုလိုကြိုဆိုလိုက်ပါတယ
် Well of course I welcome the release of Madam Aung San Suu Kyi I hope that this release is unconditionally we are expecting to receive information
ဒေါန်ဆန်းစုကြည်လွတ်မြောက်လာတာကိုကြိုဆိုပါတယ်အခုလွတ်ပေးလိုက်တာဟာလဲနောက်ွယ်ကချုပ်ချယ်တာမျိုးမရှိဘူးလို့မျှော်လင့်ပါတယ်သူမကိုချုပ်နှောင်ထားတာဟာလူခွင့်ရေးချိုးဖောက်တာမဟုတ်လို့နိုင်ငံတကာကတောင်းဆိုထားတဲ့အတိုင်းပြန်လွတ်ပေးမယ်လို့လည်းမျှော်လင့်ခဲ့တာပါအခုလိုမျိုးဒေါန်ဆန်းစုကြည်ကိုပြန်လွတ်ပေးတာကိုကြိုဆိုပါတယ်အခြားနိုင်ငံကြီးအစ်မတွေကိုလည်းပြန်လွတ်ပေးဖို့ထပ်မံတောင်းဆိုပါတယ်
ဒါပြင်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးနာဗီပီလေးကလည်းဒေါန်ဆန်းစုကြည်လွတ်မြောက်လာတာကိုကြိုဆိုလိုက်ပြီးတော့မြန်မာစစ်အစိုးရကိုနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဟောင်ဂေါ်ဒန်ဘရောင်းရဲ့ဒေါန်ဆန်းစုကြည်ကိုကြိုဆိုတဲ့ကြေညာချက်ထဲမှာဒေါန်ဆန်းစုကြည်ဟာကမ္ဘာပေါ်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေထဲမှာတတိအရှိဆုံးနဲ့ထင်ရှားကျော်ကြားဆုံးပုဂ္ဂိုလ်ဖြစ်ကြောင်းမတရားမှုဆိုတာကြားရှည်မခံဘူးဆိုတာသူမရဲ့လွတ်မြောက်မှုကပြသနေတယ်လို့ဆိုလိုက်ပါတယ်ဒါအပြင်တောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူအပါအဝင်ဒေသတွင်းနိုင်ငံတွေကတခုဖြစ်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကလည်းဒေါန်ဆန်းစုကြည်ရဲ့လွတ်မြောက်မှုကိုကြိုဆိုဝမ်းမြောက်ကြောင်းပြောကြားလိုက်ပါတယ်။အခုလိုဒေါန်ဆန်းစုကြည်လွတ်မြောက်လာတဲ့အပေါ်မှာကမ္ဘာခေါင်းဆောင်တွေအပါအဝင်နိုင်ငံကအတိုင်းဝိုင်းကကြိုဆိုခဲ့ကြတယ်လို့ပဲပြည်တွင်းမှာဆိုရင်လည်းဒေါန်ဆန်းစုကြည်လွတ်မြောက်လာတဲ့အပေါ်မှာရခိုင်ပြည်နယ်မှာမုံတိုင်းပေးတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေတဲ့ပြည်သူ့လွတ်တော်ကိုစားပြုကော်မတီရဲ့ခေါင်းဆောင်တဦးဖြစ်သူဦးရဲတောင်ကအခုလိုပြောပါတယ
်။အခုလိုလွတ်လာတဲ့အတွက်ကြောင့်တော့ကျွန်တော်ကဝန်ထမ်းဝန်ဆောင်တယ်ကျွန်တော်ဆိုလဲကြိုးဆိုပါတယ်အဲတော့ကောင်ဆောင်သူကြီးတို့ပုဂ္ဂိုလ်တယောက်လွတ်လာတဲ့အတွက်ကြောင့်ရှေ့နိုင်ငံရေးမှာရှေ့ဆက်သွားရမယ်ခင်းရင်းမှာအလုံးပဲဟာအထက်ကျရလဲဖြစ်ပါတယ်ကောင်ဆောင်သူကြီးတို့ပုဂ္ဂိုလ်လွတ်မြောက်လာတဲ့အခါတန်တော်ရဲ့ဖဲဆောင်ရဲ့ဟာ NLD အပါအဝင်ဒီမိုကရေစီအင်အားစုတွေနဲ့ပြည်သူဆွေးနွေးရေးအထူးသဖြင့်ပြည်လုံးလိုအစည်းအဝေးတစ်ခုမှာပြည်သူဆွေးနွေးအမျိုးသားပြန်လည်ပြည်ရရေးနဲ့တိုင်းပြည်ရဲ့တက်တနာအဝဝကိုဖြေရှင်းနိုင်မယ်နိုင်လာမယ်ဖြစ်ပါတယ်အဲဒီလိုအဲ့ဒါဆောင်ရွက်ဖို့အတွက်ဆိုရင်တော်စားပြည်ရဲ့ရုပ်နာမှုကဖြစ်ဆက်မဲ့ခရီးရဲ့အတွက်အလုံးအငင်းပါတဲ့ဟုတ်လားရှင်နာတရဖြစ်တယ်လို့ကျွန်တော်အနေနဲ့ပေါ့ဆပ်ပါတယ
်အခုလိုဒေါန်ဆန်းစုကြည်လွတ်မြောက်လာတာဟာဒီမိုကရေစီဖြစ်ပေါ်လာရေးအတွက်လမ်းစာဖြစ်ပြီးတော့မျိုးသားပြန်လည်တည်မြဲရေးအမြန်ဆုံးဖြစ်ပေါ်လာဖို့အတွက်ကိုမြန်မာစစ်ဆိုးရဘက်ကလှုပ်ဆောင်တင်တယ်လို့ဝိုင်းရနိုင်ငံရေးသမားကြီးသခင်ချန်တွန်းကအခုလိုတိုက်တွန်းလိုက်ပါတယ
်ဒေါန်ဆန်းကြီးကိုလွတ်ပေးတာမှန်ကန်နဲ့လုပ်ရပါဒါကြောင့်မို့ဒီလိုလွတ်ပေးလိုက်တာကိုအမှန်ကတော့ဖားတို့အနေနဲ့အများကြီးပဲဝမ်းမြောက်မိပါတယ်အဲ့တော့အမှန်ကတော့မြန်မာနိုင်ငံကြီးကြီးဝတ်တုတ်တဲ့ပုဂ္ဂိုလ်တကယ်လူလာရင်တကယ်ဆန္ဒရှိရင်ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးတန့်ရှိတို့ဟာတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာဖို့တင့်တယ်လို့ဒီလိုပဲတိုက်တိုက်တွန်းညင်ပါတယ
်ဒေါန်ဆန်းစုကြည်ကိုနေကျဲကျုံနဲ့ထိမ့်သိမ်းခဲ့တာဟာဒီကနေ့မှရက်ပြည့်သွားပြီဖြစ်တဲ့အတွက်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဝင်နေတဲ့ဒေါန်ဆန်းစုကြည်ကိုထောက်ခံသူပြည်သူထောင်ပေါင်းများစွာဟာရွှေကုန်တိုင်းမှာရှိတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိနေဒေါန်ဆန်းစုကြည်နေရှိရာတက္ကသိုလ်ရိပ်သာလမ်းထိပ်မှာမနေ့ကရောဒီကနေ့တနေ့ကုန်မှာစောင့်ဆိုင်ခဲ့ကြတာဖြစ်ပါတယ် ညနေ9နာရီပတ်ဝန်းကျင်လောက်မှာဒေါ်ဆန်းစုကြည်ကိုမြန်မာစစ်ဆိုးရအာဏာပိုင်တွေဘက်ကလွတ်ပေးလိုက်ပြီလို့ဆိုပြီးတဲ့နောက်မှာအဆိုပါလူလူကြီးကဒေါ်ဆန်းစုကြည်ရဲ့နေရှိကိုတွားရောက်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒေါ်ဆန်းစုကြည်ကခြံရှိကိုထွက်ပြီးတော့ပြည်သူလူလူကြီးကိုစကားပြောခဲ့ပါတယ်။တနင်္ဂနွေနေ့နေ့လယ်ချိန်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးမှာဒေါ်ဆန်းစုကြည်ကပြည်သူလူထုကိုမိန့်ခွန်းပြောမယ်လို့ဆိုပါတယ်ခင်ဗျာ။
ဒါကတော့ဒေါ်ဆန်းစုကြည်ပြည်လဲလွတ်မြောက်လာတာနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကကြိုးစုံတုံ့ပြန်တဲ့တွေကိုကြားခဲ့ရတာဖြစ်ပါတယ်။ဒီလိုပါပဲဒီအာဆီယံအတွင်းရေးမှူးချုပ် Mr. Surin Pitswan ကလည်းဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့သတင်းကိုကြားတာသူ့အတွက်အင်မတန်စိတ်သက်သာရာရတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ဒီဒေါ်ဆန်းစုကြည်လွတ်မြောက်လာရေးအတွက်ဒီဇိုင်းမမတ်ကဘာတဝမ်းမှာစီယုံလှူရှာလာခဲ့တဲ့ဒီ Amnesty International လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်လေးလာရေးအဖွဲ့ကလည်းဒေါ်ဆန်းစုကြည်လွတ်မြောက်လာတာကိုကြိုဆိုလိုက်ပြီးတော့နိုင်ငံရေးအကျဉ်းသား2000ကျော်ကိုပြန်လွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ကိုစစ်အစိုးရလွတ်ပေးလိုက်ပေမဲ့အယူးလုံးမခံရစေဘဲနဲ့အရှိကိုစောင့်ကြည့်ဖို့ဒီ Amnesty International အဖွဲ့ကကဘာကိုတတိပေးထားပါတယ်ရှင်။